စင်ကာပူနိုင်ငံမှာဒီကနေ့ကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲကြီးညာချက်မူတမ်းနဲ့မှာရခိုင်ပြည်နယ်ကစိုးဝါးရက်ဆက်တဲ့လောက်ရက်တွေကျူးလွန်ခဲ့တဲ့တွေကိုအပြည့်အဝအရေးယူဖို့တောင်းဆိုထားပါတယ်။ Writers သတင်းဌာနကရရှိတဲ့ကြေညာချက်မူတမ်းနဲ့မှာရခိုင်ပြည်နယ်အရေးဟာစိုးရိမ်စရာဖြစ်တယ်လို့ပြောထားတဲ့အကြောင်း Writers သတင်းကရေးပါတယ်။အာဆီယံကောင်းဆောင်တွေတွဲဆောင်အပြီးဒီကနေ့နောက်ပိုင်းမှာဒီအာဆီယံယာယီအလှည့်ကျဥက္ကဋ္ဌစင်ကာပူဝန်ကြီးချုပ်လီဆန်လုံးကကြေညာချက်ထုတ်ပြန်မှာဖြစ်ပါတယ်။ဒါပေမဲ့တကယ်တမ်းကြေညာချက်ထွက်လာရင်တော့အစိုးအနှုံဖော်ပြချက်တွေအပြောင်းအလဲရှိနိုင်ပါတယ်။တချိန်တည်းမှာပဲနိုင်ငံတော်အတိုင်းအမြင်ကတော့ဆန်းစုကြည်ကမကာကွယ်တဲ့နာကိုကာကွယ်ဖို့ကြိုးစားနေတယ်လို့မလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ကပြောကြားလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်ရက်ဆက်တဲ့လုပ်ရက်တွေကျူးလွန်ခဲ့တယ်ဆိုတော့စစ်တပ်အပေါ်ဒေါက်ဆန်းစစ်တီကကာကွယ်နေတယ်လို့အာဆီယံထိပ်သီးစည်းဝေးပွဲတက်ရောက်နေတဲ့မလေးရှားဝန်ကြီးချုပ်ကသတင်းတော့တွေကိုပြောခဲ့တာပါသူအဆိုအမြောက်အများကိုတပ်ပစ်တဲ့အထိလူတွေကိုဖိနှိပ်နေတဲ့မကာကွယ်တဲ့ကိစ္စကိုကာကွယ်ပေးဖို့ကြိုးစားနေတယ်လို့ဝန်ကြီးချုပ်မဟာဒီယာကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်တုန်းကစစ်တပ်ရဲ့နယ်မြေရှင်းလင်းမှုရဲ့အတွင်းမှာရိုဟင်ဂျာတွေကိုလူမျိုးစုံတပ်ဖြတ်တဲ့အခြေအနေမျိုးရောက်နေပြီလို့ကုလသမဂ္ဂကအစီရင်ခံစာထုတ်ပြန်ထားပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ကုလသမဂ္ဂရဲ့အစီရင်ခံစာကိုပယ်ချထားပါတယ်။စင်ကာပူမှာကျင်းပနေတဲ့ဒီအာဆီယံထိပ်သီးအစည်းအဝေးကိုတောင်ဆန်းစုကြည်တက်ရောက်နေပြီးတော့တင်းနှံနေတုန်းကတော့အာဆီယံစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုထိပ်သီးအစည်းအဝေးမင်ကွန်းမှာမြန်မာနိုင်ငံမှလာရောက်ရင်းနှီးမြှုပ်နှံကြဖို့ဖိတ်ခေါ်ခဲ့ပါတယ်။